နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာ2003ခုနှစ်မှာသူအသက်အန္တရာယ်နဲ့ကြုံခဲ့ရတဲ့စကိုင်းတိုင်းတပည့်ရင်မျိုးကိုဒီကနေ့သွားခဲ့တာမှာဒေသခံတွေတောင်းနဲ့ချီပြီးတော့ကြိုဆိုခဲ့ကြပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံဟာ2022ဦးကစလို့ပြည်နယ်နဲ့တိုင်းကလူထုနဲ့တွေ့ဆုံမှုတွေလုပ်နေပြီးသူ့ရဲ့ခရီးစဉ်တွင်လူထုထောက်ခံမှုအရ NLD ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာပြည်နယ်နဲ့တိုင်းဒေသအများစုအနိုင်ရမယ်လို့မျှော်လင့်တဲ့အကြောင်းပါတီပြန်ကြားရေးတာဝန်ရှိသူကပြောပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အောင်ဆန်းစုကြည်ရဲ့ခီးစဉ်တွေနဲ့ပတ်သက်လို့ပါတီတာဝန်ရှိသူတွေကိုမေးမြန်းပြီး VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြထားပါတယ်ရှင
်။အခု2020နှစ်စကားစပြီးတိုင်းနယ်ပြည်နယ်တွေကိုလှည့်လည်လူထုတွေးဆမွေးရေးလုပ်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ဟာတချိန်ကသူအတိုက်ခံဘဝကအသက်အနေရနဲ့ရင်ဆိုင်ခဲ့ရတဲ့စကိုင်းတိုင်းဒီပင်းမြို့ကိုဒီနေ့မလ17ရက်မှာတွားရောက်ခဲ့ပါတယ်။18နှစ်ကြာပြီးပြန်ရောက်လာတဲ့သူကိုဒီပဲရင်ကဒေသခံတောင်းတဲ့ချီကြိုဆိုခဲ့ပြီးအာနာရှင်စနစ်လုံမရှိဘူးဆိုတာပြသခဲ့ရလို့ဒီလူတို့တွေ့ဆုံပွဲကိုစီစဉ်ခဲ့တဲ့ဒီပဲရင်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးမိုးမင်းဝင်းကပြောပါတယ
်ကျွန်တော်တို့ဒီပဲရင်ဟာဒီအာနာရှင်စနစ်ကိုလုံမရှိဘူးဒီမိုကရေစီကိုမျက်နှာရည်ယုံကြည်တယ်ဆိုတဲ့နေရာဟာဒါကျွန်တော်တို့ဆက်ဆက်ကြည့်ရေးခင်းတဲ့လူတွေကိုပဲမွေးဖွားခဲ့တဲ့စိတ်ပါသမိုင်းမှာဖြစ်ခဲ့တဲ့အဖြစ်အပျက်ကိုဒီမိုကရေစီကြီးကိုပေါ်ဆောင်မယ်ဆိုတာကိုဒီလောက်လူအင်အားနဲ့စီကံရှိရှိတည်တည်ဝဝပေါ်ပြနိုင်တာအတွက်ကျွန်တော်တို့အလုံးစုံဝမ်းသာပါတယ
်2020နှစ်ကုန်ပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပမှာမို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုတလောခီးစဉ်တွေဟာရွေးကောက်ပွဲအတွက်အားစမှုဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဟာရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကိုမနေ့ကမလ10ရက်နေ့ကလည်းတွားရောက်ခဲ့ပြီးလူလူနဲ့တွေ့ဆုံခဲ့ပါတယ်NLD ဘဟုပြောခွင့်ရမုံရွာဦးအောင်ရှင်ကတော့အတိုင်ပင်ခံရဲ့လာရှုခီးစဉ်ကိုအားရကြောင်းပြောပါတယ
်။လာရှုခီးစဉ်ကြည့်လိုက်လို့ရှိရင်တော်တော်လေးကျွန်တော်တို့အားရတယ်ဗျာနော်။အဲအားလာရှုဆိုတာကကျွန်တော်ရှုံ့ရှုံ့နေတဲ့ဟိုဒေသပါပဲ။အခုခီးစဉ်ရကြည့်ရရင်တော့တော်တော်ကျွန်တော်အားရတာကိုတွေ့ရပါတယ်။နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒီရှမ်းပြည်နယ်မှာလည်းအရင်ကထင်တာလောက်လက်ပို့ပြီးတော့ကျွန်တော်အနိုင်ရနိုင်မယ်လို့ယူဆပါတယ်။
ပြည်နယ်တွေမှာတိုင်းရင်းသားပါတီတွေအားကောင်းလာလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြည်နယ်တွေကိုလက်လွတ်ရမယ်လို့တိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးလေးလာသူတွေကခန့်မှန်းပါတယ်။ဒါပေမဲ့ NLD ဘဟုပြောခွင့်ရမုံရွာဦးအောင်ရှင်ကတော့ပြည်နယ်အနေငယ်လောက်ပဲခက်ခဲလိမ့်မယ်လို့မြင်ကြောင်းပြောပါတယ်
။အရင်းအနေအများစုကတော့လူထောက်ခံမှုတော်တော်ကိုရပါတယ်ဗျာ။နော်သို့တော်အခုဆက်ပြီးတော့ကျွန်တော်တွေ့ကြတာတွေ့ရတာကဒေါက်တာစုကြည်ပေါ်ကကျန်ကြီးစင်တို့တော့ရှမ်းကြီးစင်တို့ကရင်ကြီးစင်တို့တော့ချင်းပြည်နယ်ကြီးစင်တို့မှာလူထုတောက်ကမှုကကျေဖြေထားတာလည်းပို့ပြီးတော့တွေ့နေရတယ်ဗျာအခုခြေနေရဆိုလို့ရှင်တော့ပြည်နယ်နည်းနည်းပါပါတော့ပဲကျွန်တော်တို့အတွက်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကျွန်တော်တို့တော်စူးစမ်းရမယ်လို့အတွက်တာလေ
နိုင်ငံတော်တိုင်ပင်ခံဒေါက်ဆာစုကြည်တမဒဦးဝင်းမြင့်နဲ့အန်ဒီဘဟုကောမဒီဝင်အချို့ဟာလာမယ့်2020ရွေးကောက်ပွဲကိုဝင်ပြိုင်သွားဖို့ရှိပါတယ်ဝင်ပြိုင်မဲ့မဲဆန္ဒနယ်ကြီးကိုတော့မရွေးချယ်ရသေးဘူးလို့သူကစက်ပြောပါတယ်။နိုင်ငံတော်တိုင်ပင်ခံဟာကြံခဲ့တဲ့နှစ်လတာအတွင်းချင်းပြည်နယ်၊ကချင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်း၊စကိုင်းတိုင်း၊မွန်ပြည်နယ်၊ကရင်ပြည်နယ်ကလူထုနဲ့တွေ့ဆုံခဲ့ပြီးထားနေတိုင်းသားတွေရဲ့အမျိုးသားနေ့ပြည်နယ်နေ့စရဲ့အခမ်းအနားတွေကိုလည်းတက်ရောက်ခဲ့ရဖြစ်ပါတယ်။